မကွေးတိုင်းပေါင်းမြို့ကစက်ရုံတစ်ခုကြောင်းရေးထားတဲ့ဆောင်းပါးကိုဖော်ပြခဲ့တဲ့ Unity Channel ကအမှုဆောင်အေဒီတာချုပ်အပါဝင်သတင်းတော်လေးကိုစစ်ဆေးမေးမြန်းဖို့အတွက်လို့ပြောပြီးတော့အနာပိုင်းတွေကခေါ်ယူထိန်းသိမ်းထားပါတယ်။နယ်သတင်းတော်တအူးကိုတော့နိုင်ငံတော်ရှုဝတ်ချက်အဥပဒေပုံမှ၃မြင်းဆောင်၁ကာကြီး၉နဲ့တရားစွဲဆိုထားပြီးတော့ပခုတ်ကူထောင်ကိုပို့လိုက်ပါတယ်။သူတို့ကိုနိုင်ငံတော်ရှုဝတ်ချက်အဥပဒေနဲ့ညီစွန်းနေတဲ့အတွက်စုံစမ်းစစ်ဆေးနေတာဖြစ်တယ်လို့လည်းတာဝန်ရှိပုဂ္ဂိုလ်တယောက်က VOA ကိုပြောပါတယ်။ဒီကြောင်းပြည်စုံကတော့စုံစမ်းမေးမြန်းထားတဲ့မအေးမာကပြောပြပေးမှာဖြစ်ပါတယ်ဗျာ။
ဇန်နဝါရီလ25ရက်နေ့ထုတ် Unity Channel မှာဖော်ပြထားတဲ့မကွေးတိုင်းပေါင်းမြို့နယ်မှာရှိတဲ့စက်ရုံတစ်ခုကိုလွှင့်ဝက်ဓာတ်ရုစက်ရုံလို့ယူဆရတဲ့အကြောင်းနဲ့စက်ရုံဓာတ်ပုံကိုမျက်နှာဖုံးမှာဖော်ပြပြီးတဲ့နောက်ပိုင်းမှာ Unity Channel ကအမှုဆောင် Editor ချုပ်နဲ့သတင်းတော်လေးဦးကိုအာဏာပိုင်တွေကစုံစမ်းစစ်ဆေးမေးမြန်းမယ်ဆိုပြီးခေါ်ဆောင်သွားတာဖြစ်ပါတယ်။နေသတင်းတော်တဦးဖြစ်တဲ့ကိုလူမော်နိုင်ကိုတော့ဇန်နဝါရီလ31ရက်နေ့ညကအိမ်ကနေလာရောက်ခေါ်ဆောင်သွားပြီးနိုင်ငံတော်လွှင့်ဝက်ချက်အဥပဒေပုံမှသုံးမြင်းဆောင်တစ်ကကြီးနဲ့ဆွဲဆိုထားပြီးပခုတ်ကူထောင်ကိုပို့လိုက်ကြောင်းဇနီးဖြစ်သူမတ်လွလင်မြင့်ကပြောဆိုပါရယ
်မြို့နယ်မှုကလည်းစကားနည်းနည်းလေးစရာရှိလို့ပေါ့လေစကားပြောစရာရှိလို့နည်းနည်းလောက်လိုက်ခဲ့ပါအဲ့လိုမျိုးပြောတာသူကလိုက်သွားပြီးတော့စစ်ချက်ယူတော့ပေါ့လေစစ်ချက်ယူပြီးတော့ကိုမွားဒီစက်ရုံနဲ့သတင်းတွေဘာမှမသိဘူးသူယူတာလည်းမဟုတ်ဓာတ်ပုံရိုက်တာလည်းမဟုတ်ဘူးဆိုတဲ့အကြောင်းကိုမွားစစ်ချက်ဖတ်ခဲ့ပါတယ်မမညာလေဒီကျွန်တော်အာမခံနဲ့လှုပ်ပေးလို့ရလားဆိုတော့မညာဘူးတဲ့ဒီအထက်ကဘာမှမပြောသေးဘူးပေါ့နေဒီတော့ရေသူရဲ့မူကြီးဆင့်လာပါသူကကျမကိုပြောတယ်ကိုမကပြောပြောလဲတရားသူကြီးတော့စမ်းတီတာအောင်လာပြီးတော့တဲ့သူ့ကိုပုံမှ၃မြင်းဆောင်၁ကာကြီး၉နဲ့ပေါ့လာပြီးတော့ဟိုပုံမှအသက်တယ်တဲ့အဲတက်တယ်ဆိုတော့အဲ့နဲ့ကျမအပြန်ကြတော့ဒီတော့စမ်းတီတာအောင်ပြောဝင်နေပေါ့လေဝင်တော့လေးတော့ခါကြတော့ဟုတ်တယ်နိုင်ငံတော်ပြွက်ချက်အဥပဒေနဲ့ဒါပုံမှတက်တယ်ပေါ့ဒီအမှုမပေါ်အမှုမှန်ပေါ်အောင်သူတို့လုပ်မယ်ပေါ့လေစုံစမ်းမယ်
ဖေဖော်ဝါရီလ၁ရက်နေ့မှာတော့ Unity Channel ရဲ့အမှုဆောင် Editor ချုပ်ကိုတင်ဆန်းနဲ့သတင်းတော်၃ဦးကိုလာရောက်ခေါ်ဆောင်သွားကြောင်းကိုတင်ဆန်းရဲ့မိသားစုဝင်လည်းဖြစ် Channel တိုက်ကရုံးမိုက်ဆိုင်ရာတာဝန်ရှိသူလည်းဖြစ်တဲ့ကိုအောင်ဝင်းထွန်းကအခုလိုပြောပါတယ
် Unity Channel ကပထမဆုံးစတိခေါ်လာမှာ CEO ရင်ခေါ်ရတာပေါ့ဥတင်ဆောင်ခေါ်ရပါတယ်ဥတင်ဆောင်ခေါ်တဲ့အခါမှာသူတို့ကာမနဲ့သူတို့အရုံးကြီးရောက်ပေါ့သူတို့လာခေါ်လာတယ် CEO ခေါ်ရပြီးတော့နောက်ကျွန်တော်တို့ညနေ၃နာရီခွဲတော့မှာနောက်ဟိုဒီတရင်တော့တော့ပါတဲ့ကျော်ရဲ့ရာဇာဦးရဲ့စီသူဆိုးရဲ့အညီလေးတုံးရလာခေါ်ရတယ်။နောက်ခေါ်တော့သူတို့ကတော့ကျွန်တော်တို့အဲ့ဟိုကတော့ဂျူရဲ့အုပ်လို့ပြောရတယ်ခင်ဗျာ။ညနေရတော့လေညနေရတော့သူနဲ့လည်းညီညီတန်းညီညီတန်းဘာကြောင့်လဲပြောလိုက်ချင်သူတို့ကအဲ့ဟိုနဲ့ပြောလို့ကျွန်တော်တို့ပြီးခဲ့တဲ့တက်ကဟိုအမတ်စင်၃လေးမှာပါတဲ့အဲ့တရင်ကိစ္စနဲ့ပတ်သက်ပြီးမေးတယ်လေရှိလို့ပေါ့လေ။အဲ့လိုမျိုးပါတယ်။ကျော်ဒီနေ့ဝက်တာရေးဆိုရလေဒီဘောလုံးတီဘောလုံးတီလက်ဖက်ဖိုးမှာပေါ့နော်အဲ့မှာလိုဝတ်ဓာတ်ရုပ်ဆိုရဲကောင်းခြင်းနဲ့အဲ့ဒါဖြစ်ဖို့များပါတယ်ဓာတ်ရုပ်လက်နဲ့ဆိုင်ဆိုတာလေအဲ့ကောင်းတယ်ဖြစ်ဖို့များတယ်ခင်ဗျာဘူယုံမူကြီးဟောင်းလက်ရှိဟိုကာကျုံနဲ့တရုတ်ပညာရှင်တို့ဤပေါင်းမျိုးနဲ့ရှိတရုတ်ဝတ်ဓာတ်ရုပ်လက်နဲ့ဆိုင်တို့ပြီလေအဲ့ကောင်းခြင်းနဲ့အဲ့ဒါဖြစ်ဖို့များတယ်ခင်ဗျာအဲ့ဒီကျွန်တော်လာဆောင်ရတယ်လို့ချိန်ပါတယ
် Unity Channel ကအမှုဆောင် Editor ချုပ်အပါအဝင်သတင်းတောက်တွေကိုဖန်ဆီးစစ်ဆေးနေတာနဲ့ပတ်သက်လို့နိုင်ငံတော်လွှင့်ဝှက်ချက်ဥပဒေနဲ့ညှိစွန်းနေတဲ့အတွက်ခေါ်ယူစုံစမ်းစစ်ဆေးနေတာဖြစ်တယ်လို့လည်းအစိုးရတာဝန်ရှိသူတဦးက VOE ကိုပြောပါတယ်နိုင်ငံတော်သမရယုံတာဝန်ရှိသူတဦးကတော့ကာကွယ်ရေးဌာနနဲ့သာတက်ဆိုင်နေဆိုပြီးအခုလိုပြောပါတယ
် Mock case ကကာကွယ်ရေး case ကကာကွယ်ရေးဆိုတာသမရရဲ့ case ဖြစ်နေတယ်အဲ့ကြောင့်လို့အဲ့ဒီဟာကိုပဲဥပဒေလေးလို့သူတို့တိုက်ရိုက်ပါအောင်တက်တက်လို့နေလိုက်ပြန်နော်
။ယာနယ်ထွက်ပြီးနောက်ပိုင်းမှာတပီလုံးကဖြန့်ချီရေးတွေကိုအာနာပိုင်တွေကလိုက်လံသိမ်းဆီးနေတာပါ။မကွေးတိုင်းပေါ့မြို့နယ်12မိုင်ကျော်မှာရှိတဲ့လေအေက3,300ကျော်မှာဖောက်လုထားတဲ့စစ်ရုံကြီးနဲ့ပတ်သက်လို့ညီသိမ်းခံရတဲ့လယ်သမားတွေရဲ့နစ်နာမှုတွေကိုသတင်းတောက်တွေကမေးမြန်းရင်းနဲ့အခုလိုမျိုးထိမ့်သိမ်းခံရတာဖြစ်တယ်ဆိုပြီးနယ်သတင်းတောက်ကိုလူမော်နိုင်ရဲ့မိသားစုဝင်တွေကဆိုပါတယ်။လက်ရှိမှာတော့ရန်ကုန်ကခေါ်ဆောင်သွားတဲ့အမှုဆောင်အက်ဒီတာချုပ်ကိုတင်ဆန်းတဲ့သတင်းတော်၃ယောက်ကိုတော့ဘယ်နေရာမှာထိမ့်သိမ်းထားသလဲဆိုတာမသိရသေးကြောင်းမိသားစုဝင်တွေကပြောပါတယ်။မကြသေးခင်လာတော့ကလည်းသတင်းမီဒီယာတွေလွတ်လပ်စွာသတင်းရယူခွင့်ရှိဖို့သတင်းသမားတွေကဆန္ဒပြခဲ့ကြပါတယ်ရှင်။